Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ် March 17ရက်တောက်ကြနေ့ညနေ6:00ခွဲနဲ့9:00အထိအစီအစဉ်တွေကို line to meter 19 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖောင်ပါဒီညနေအစည်းအဝေးတွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါရရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုနောက်လောက်နဲ့ကျွန်တော်ကြော်ကြော်သိင်ကြညာမှာပါအမေရိကန်သမ္မတလောင်းရွေးချယ်ပွဲအင်ကာနီပနမရွေးချယ်ပွဲတွေမတိုင်ခင် Republican Party တွင်စကားဆစ်ထိုးပွဲလုပ်ကြပါတယ်ကုလသမဂ္ဂငြိမ်းချမ်းမှုထိန်းသိမ်းရေးတပ်ဖွဲ့ဝင်တွေကလေမိုင်းဆိုင်ရာမတော်မတရားလုပ်တာတွေအဆုံးသတ်ဖို့အခိုင်အမာလှုပ်ဆောင်ရေးအတွင်းမှုချုပ်ကနှိုးဆော်ပါတယ် IS အစိုးရအဖွဲ့ကိုနှိမ်နှင်းဖို့အချိန်တားရှိမယ်လို့ဒုတိယသမ္မတဂျိုးဘိုက်ဒန်ကပြောပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
ကောင်းပါပြီရှင်ဒီညနေနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့လွှတ်တော်နေရာစလုံးသမ္မတရွေးချယ်ရေးအစုအဖွဲ့တွေကဒုသမ္မတတွေကိုမဲပေးရွေးချယ်ရမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအဆိုပြုထားသူနှုတ်ကိုပဲအပြတ်တက်နိုင်ရတဲ့အပေါ်ကြံ့ခိုင်ရေးပါတီဘက်ကဘယ်လိုမြင်ပါသလဲ
ပြည်သူကရွေးချယ်ထားတဲ့ကိုယ်စားလှယ်တွေပဲအဲ့တော့ပြည်သူရွေးချယ်ထားတဲ့ကိုယ်စားလှယ်အများစုကနေပြီးတော့ရွေးချယ်လိုက်တဲ့ပုဂ္ဂိုလ်အားလုံးကကျွန်တော်တို့လက်ခံကြအောင
်တန်ခိုင်ရေးပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးကိုကိုနိုင်ပါပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီအကြောင်းနဲ့အတူတက်လာမယ့်အစိုးရအသင်းနဲ့အနေနဲ့အမျိုးသားပညာရေးဥပဒေကိုပြင်ဆင်ပေးဖို့ဘက်ကသားចောင်းသားတွေတောင်းဆိုလိုက်တဲ့အကြောင်းနဲ့အမေရိကန်ပြည်ထောင်စုရဲ့သမ္မတလောင်းရွေးပွဲမဲဆက်ဆွေးနွေးလုပ်ငန်းအကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်ခုတော့ထိတ်တန့်ရောက်တဲ့ဒင်းတွေကိုကိုကြော်ကြော်သိန်းနဲ့နန်းလောင်တို့ကကြေညာပေးမှဖြစ်ပါတယ်ရှင်
Republican Party ကိုစားပြုသမ္မတလောင်းဖြစ်ဖို့ကြိုးစားနေသူ၄ဦးအကြားကြာသာပတိနေ့ညကလုပ်တဲ့စကားဆက်တူပွဲတွင်ကိစ္စရပ်အများပြားကိုအခြေတင်ပြောဆိုကြတဲ့အထက်အစွန်ရောက်အစ္စလမ်ဘွာရနိုင်ငံခြားရေးမူဝါဒနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေလည်းပါဝင်ပါတယ်။လာမယ့်အင်္ဂါနေ့မှာလုပ်မယ့် Primary နဲ့ Caucus ပနာမရွေးချယ်ပွဲတွေမတိုင်ခင်နောက်ဆုံးလုပ်တဲ့စကားဆက်တူပွဲလည်းဖြစ်ပါတယ်။အစွန်ရောက်မွတ်စလင်တွေရဲ့ချင်းကြောက်မှုနဲ့ပတ်သက်ပြီး Donald Trump ကရှီရှီလျားလျားပြောဆိုတာမှာသူပြောထားမှုတဲ့ American ကိုမုန်းနေတဲ့မွတ်စလင်တွေအများကြီးရှိတယ်ဆိုတာကိုရက်ခံပြောသွားပါတယ်။ဒါပြင်အရှိအလေပိုင်းမှာ IS စစ်သွေးကြွတွေကိုနှိမ်နှင်းဖို့အတွက်အမေရိကန်မြေပြင်တပ်ဖွဲ့3000လွှတ်ဖို့သူစဉ်းစားမယ်လို့လည်းပြောပါတယ်။ဒီသတင်းမှတွင်လုပ်ခဲ့တဲ့တွေ့ဆုံမိန့်မြန်းကမ်းတစ်ခုမှာ Trump ကအစ္စလမ်ဘာသာဝင်တွေကကျွန်တော်တို့ကိုမုန်းနေတယ်ဆိုပြီးပြောထားတဲ့အပေါ်သူ့ကိုမေးတာပါ။မွတ်စလင်အားလုံးကိုရည်ရွယ်ပြီးပြောခဲ့တာလားလို့စကားစစ်ထိုးဖွဲ့တွင်သူ့ကိုမေးတာမှာ Trump ကသူတို့အထက်ကအများကြီးကိုဆိုလိုတာလို့ပြန်ဖြေပါတယ်။တပ်ဖွဲ့ဖွဲ့တယောက်ယောက်ကမကြိုက်တာကြောင့်တော့ဒီလိုစကားမျိုးကိုမပြောဘဲရှောင်ဖို့သူစိတ်မဝင်စားဘူးလို့လည်း Trump ကပြောပါတယ်။ Trump ရဲ့ပြန်ဘက် Marco Rubio ကသူအနေနဲ့လူတွေမကြိုက်တာကိုရှောင်ပြောဖို့စိတ်ဝင်စားပဲမှန်မှန်ကန်ကန်ပြောဖို့ပဲစိတ်ဝင်စားတယ်လို့ခက်ပြင်းပြင်းပြန်တုံ့ပြန်ပါတယ်။ Texas အထက်လွှတ်တော်မှာ Ted Cruz ကကုံသွေးရေးနဲ့အကြမ်းဖက်ဆွေးနွေးဝါဒအပေါ်သူ့ဆိုအပြင် Trump ရဲ့ခက်လွယ်လွယ်ဖြစ်ရှင်းမှုတွေကိုဝေဖန်ပါတယ်။တရုတ်ဆိုးတယ်၊မွတ်စလင်ဆိုးတယ်ဆိုပြီးခက်လွယ်လွယ်အော်နေတာကအဖြစ်မဟုတ်ဘူးလို့ Cruz ကပြောပါတယ်။
IS အစွန်ရောက်အကြမ်းဖက်သမားရေစီကခိုးယူခဲ့တဲ့မတန်တွေကနေပြည်ပကအကြမ်းဖက်အုပ်စုတွေကိုဖော်ထုတ်နိုင်မယ့်အပြင်သူတို့ကိုသူတို့ကာလီဖိတ်တွေလို့ကြေညာထားတဲ့ IS အကြမ်းဖက်သမားတွေကိုအကြီးအကျယ်ချေမှုန်းနိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်။ထွက်ပြေးလာတဲ့ IS အဖွဲ့ဝေဟောင်းတယောက်စီကနေ Britain Sky News ကရထားတဲ့ထောင်ထောင်ချီတဲ့ IS တို့ရဲ့လျှက်ဝက်ဆက်ရွက်အထောက်အထားတွေကို American, Britain, Germany နဲ့တခြားနိုင်ငံတွေကအကြမ်းဖက်မှုတံပြန်ချေမှုန်းရေးကျွမ်းကျင်သူတွေကလေလာဆန်းစစ်နေကြပါတယ်။IS တို့ရဲ့လုံခြုံရေးဌာနအကြီးအကဲရဲ့အချက်အလက်တွေတင်ထားပေးတဲ့ memory stick ကိုသူခိုးယူခဲ့တာလို့ IS တို့စီကနေထွက်ပြေးလာတဲ့တပ်ခရီးသမားဟောင်းကပြောပါရယ်အဲ့ဒီ file ထဲမှာအကြမ်းဖက်သမားတွေရဲ့အဖွဲ့ဝင်ပေါင်း 12,000 ကျော်နဲ့လူသစ်စုဆောင်းထားသူတွေရဲ့ကိုယ်ရေးအချက်အလက်တွေပါဝင်နေတယ်လို့ပြောပါရယ်ဒီထဲမှာနိုင်ငံပေါင်း 50 တနိုင်ငံက jihad တွေရဲ့အချက်အလက်တွေပါဝင်တဲ့အပြင်လူသစ်စုဆောင်းရမှာမင်းမြတ်နဲ့မင်းခွန် 23 ခုလည်းပါဝင်ပါရယ်ပါဝင်တယ်လို့ Britain, Germany နဲ့ Syria ကအစီရင်ခံစာတွေကဆိုပါတယ်ဒီ file ကိုဈေးကောင်းရအောင်အထောက်အထားအစ်စ်နဲ့အတူတွေကိုရောနှောထားနိုင်တာကိုလည်းအနောက်နိုင်ငံကစုံစမ်းထောက်လှမ်းရဲ့အရာရှိတချို့ကဆိုရင်နေတယ်လို့အနောက်နိုင်ငံကထောက်လှမ်းရဲ့အရာရှိတချို့နဲ့ကျွမ်းကျင်သူတွေက VOA ကိုပြောပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ကြေကြေပြန့်ပြန့်ဖော်ပြနေကြသလိုတိုက်ခိုက်ရေးသမား12,000ရဲ့ကိုယ့်ရဲ့အချက်အလက်တွေအပြည့်အစုံမပါဘဲ1,936ရောက်ရဲ့အချက်အလက်တွေဒါပါတယ်လို့ယူဆရကြောင်းဆောက်ရက်အထောက်အထားတွေကိုကြည့်ရှုခဲ့တဲ့ထောက်လှမ်းရဲ့အရာရှိက VOA ကိုပြောပါတယ်တိုက်ခိုက်ရေးသမားအများစုကနိုင်ငံပေါင်း40ကဖြစ်ပြီး၄ဘုံတစ်ဘုံလောက်က Saudi Arabia နဲ့ဂျန်နယ်သူတွေကတော့ Tunisia, Morocco နဲ့ Egypt နိုင်ငံသားတွေဖြစ်တယ်လို့ဆိုပါရယ်အနောက်နိုင်ငံကရတဲ့သတင်းရင်းမြစ်အရာ American 4ယောက်နဲ့ဒါဇင်ဝက်လောက်ရှိတဲ့ကနေဒါနိုင်ငံသားတွေပါဝင်တယ်လို့ဆိုပါရယ်ဥရောပဖက်ကဆိုရင်တော့ပြင်သစ် Germany နဲ့ Britain နိုင်ငံသားတွေပါဝင်တာဖြစ်ပါရယ
်ကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းမှုတပ်ဖွဲ့ဝင်တွေရဲ့လေမိုင်းမတော်မတရားလုပ်မှုနဲ့လွဲသုံးစားလုပ်မှုတွေအဆုံးသတ်ဖို့ခိုင်မာပြီးအားကောင်းတဲ့လုံဆောင်ချက်မျိုးလုပ်ဖို့လိုတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကပြောလိုက်ပါရယ် လွန်ခဲ့တဲ့နှစ်အတွင်းလေမင်းဆိုင်ရာမတော်မတရားလုပ်မှုဆိုင်ရာဆွဆွဲချက်69ခုရှိခဲ့တာဟာလူမှုကိုကောက်ကပေးဖို့လွတ်လပ်တဲ့ငြိမ်းချမ်းရေးထိန်းသိမ်းမှုတပ်ဖွဲ့ဝင်တွေနဲ့လူမှုကြားမှာယုံကြည်မှုပြည့်ဝသွားတယ်လို့အဖွဲ့ဝင်15နိုင်ငံပါကုလသမဂ္ဂလူမျိုးရေးကောင်စီကိုမစ္စတာဘန်ကကြာသပတေးနေ့မှာပြောတာပ
ါ It undermines the trust between the United Nations and its beneficiaries betrays the values
ဒီကိစ္စဟာကုလသမဂ္ဂနဲ့ကုလသမဂ္ဂကအကူအညီပေးနေသူတွေကြားယုံကြည်မှုပြည့်ဝစေပါတယ်ကုလသမဂ္ဂရဲ့တံပိုးတွေနဲ့မူဝါဒတွေကိုထိခိုက်စေပါတယ်ကုလသမဂ္ဂငြိမ်းချမ်းမှုထိန်းသိမ်းရေးလုပ်ငန်းတွေနဲ့ကုလသမဂ္ဂတစ်ဖွဲ့လုံးအပေါ်ယုံကြည်ကိုးစားမှုကိုအစွန်အထင်ဖြစ်စေပါတယ်လို့အတွင်းမှုချုပ်ဘန်ကီမွန်ကပြောပါတယ်အပြစ်ပေးမခံရဘဲကင်းလွတ်နေတာကိုအဆုံးသတ်ဖို့ပြုမှုခံရသူတွေကိုအထောက်အကူပေးဖို့နဲ့ကျူးလွန်နေသူတွေနဲ့ပတ်သက်ပြီးတာဝန်ခံမှုပိုင်းတိုးတက်စေဖို့တွေအပါအဝင်ကုလသမဂ္ဂရဲ့တုံ့ပြန်လှုံ့ဆော်ချက်တွေအားကောင်းစေမယ့်အစီအစဉ်အသစ်တွေကိုအတွင်းမှုချုပ်ကအဆိုပြုတင်ပြပါတယ်အတွင်းမှုချုပ်ရဲ့အဆိုပြုတင်ပြချက်တွေကိုထောက်ခံမဲ့အမေရိကန်ပြည်ထောင်စုကကမကထပြုရေးဆွဲထားတဲ့ဆုံးဖြတ်ချက်မူကြမ်းပြက်ကိုလုံခြုံရေးကောင်စီမှဒီကနေ့မဲခွဲဆုံးဖြတ်မယ်လို့ခန့်မှန်းထားပါတယ်
။တာလီဘန်တွေဟာသူတို့ရဲ့အမခန့်နဲ့မြင်ဖြစ်တဲ့အာဖဂန်နစ္စတန်နိုင်ငံထက်ကဟမ်လန်ပြည်နယ်ထဲမှာအုပ်စု၃ခုကွဲသွားတယ်လို့ကဘူးလ်ကအမေရိကန်ဗိုလ်ချုပ်ကြီးကဂျာရာဘရီနေကပြောပါတယ်။အာဖဂန်နိုင်ငံမြောက်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့ဟဲလ်မန်မှာတာလီဘန်အုပ်စု၃ခုကွဲသွားတာကိုသူတွေ့မြင်ခဲ့တဲ့အကြောင်းဗိုလ်မှူးကြီးဝစ်စတန်ဆော့ဖ်နာကတယ်လီဖုန်းဆက်မေးမြန်းခဲ့တဲ့ကသတင်းထောက်တွေကိုပြောဆိုပါရယ်။အဲ့ဒီအုပ်စု၃ခုစလုံးကလည်းတာလီဘန်ကောင်းဆောင်မူလာအက္တာမိုဟာမက်မာဆွာပေါ်လုံးဝတစ္ဆာခံမှုမရှိကြဘူးလို့ဗိုလ်မှူးကြီးကဆိုပါရယ်။ပြီးခဲ့တဲ့လတွေအတွင်းတာလီဘန်တို့အဲ့ဒီလိုအဖွဲ့တွေကွဲသွားတာဟာအာဖဂန်အစိုးရနဲ့ပြန်လည်တင့်မြတ်ပေါင်းစည်းရေးအတွက်အခွင့်အလမ်းတွေပွင့်လွှားစေနိုင်တယ်လို့လည်းဗိုလ်မှူးကြီးကပြောပါရယ်။ဒါမှမဟုတ်လည်းဒီအချက်ကြောင့် ISကိုရဆန်တိုက်ခိုက်ရေးသမားတွေအတွက်တာလီဘန်အုပ်စုကြားထိုးဖောက်ဝင်ရောက်ပြီးတော့မတူကွဲပြားတဲ့တာလီဘန်အုပ်စုတစ်ခုဖွဲ့ဖို့စူးစမ်းလာနိုင်တယ်လို့လည်းဘိုမူဂျီဆော့ဖ်နာကပြောပါရယ်အာဖဂန်နစ္စတန်ပါကစ္စတန်နဲ့အီရန်နိုင်ငံကတချို့ဒေသတွေကိုကိုရဆန်ဒေသတွေဖြစ် IS တို့ကသတ်မှတ်ထားတာပါကိုရဆန်ဆိုတာတီချာလှုပ်ရှားနေတဲ့အကြမ်းဖက်အုပ်စုတစ်ခုဖြစ်ပါရယ်ဟမ်လန်ပြည်နယ်တွင်းကတခြားတာလီဘန်အုပ်စုတွေကိုလည်းအမေရိကန်တို့ကအနီးကပ်ဆက်ပြီးစောင့်ကြည့်နေပါတယ်။အဲ့ဒီအုပ်စု၃ခုကြားဘလို့ကလေးစားချေကြမလဲ။ဘသူကဘသူ့အပေါ်သစ္စာခံမလဲဆိုတာသိကိုစိတ်ဝင်စားစရာကောင်းလိမ့်မယ်လို့လည်းပုံမူကြီးကပြောပါရဲရှင
်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီဝေကနေတောက်ကြညနေပဲသတင်းတွေကိုတရားဆက်လက်ထုတ်လွှင့်နေပါတယ်။ IS ဂျီဟာဝါဒီအုပ်စုကိုနှိမ်နင်းဖို့အချိန်တာရှည်လိမ့်မယ်လို့ဂျော်ဒန်စစ်ဖက်ကလေ့ကျင့်သင်တန်းပေးနေတဲ့အမေရိကန်တပ်ဖွဲ့တွေကိုဒုတိယသမ္မတဂျိုးဘိုင်ဒန်ကကြာသပတေးနေ့မှာပြောပါတယ်။အစောပိုင်းမှာတော့ငင်းချမ်းရေးဆိုင်ရာပူးတွဲလှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးဂျော်ဒန်ပြည်အဘ်ဒူလာနဲ့ဒုတိယသမ္မတတို့ဆွေးနွေးကြပါတယ်။ဆီးရီးယားနဲ့အီရတ်မှာ IS အဖွဲ့ကိုအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ကတိုက်ခိုက်နေတာမှာဂျော်ဒန်နိုင်ငံလည်းပါဝင်ပါတယ်။အနောက်နိုင်ငံတွေရဲ့အဓိကစီးရီးမာမိတ်တူဖြစ်တဲ့ဘရင်အဘ်ဒူလာနဲ့မစ္စတာဘိုင်ဒန်တို့ဟာဂျော်ဒန်အိမ်နီးချင်းဆီးရီးယားနိုင်ငံကပဋိပက္ခအခြေအနေနဲ့လျှက်ဆိုင်နေတဲ့အစ္စရေးပါလက်စတိုင်းငင်းချမ်းရေးလုပ်ငန်းစဉ်ကိစ္စတွေကိုဆွေးနွေးကြပါတယ်။
မြောက်ကိုရီးယားဖက်ကဒုံဂျီရီမှာနျူကလ িয়ার ထိုက်ပွဲတနိုင်တဲ့အစီအကိုရောက်ပြီလို့ခိုင်မာပြောလိုက်တဲ့အပေါ်အမေရိကန်နိုင်ငံကတော့တန်တရားရရှိနေပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ဆိုင်ရာနှီးပညာတွေတခြားနိုင်ငံတွေကိုလွှဲပြောင်းပေးနိုင်မဲ့အချက်အပေါ်အမေရိကန်တို့ကစိုးရိမ်မှုတွေလည်းတိုးလာနေပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နှီးပညာတွေဘလောက်အဆင်မြင့်နေပြီလဲဆိုတာစမ်းစစ်မှုလို့ရမှာရော်ရော်ထွေထွေဖြစ်နိုင်တယ်လို့လည်းကြွမ်းကျင်သူတွေကဆိုပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားမှာတုံ့မိထားတဲ့နျူကလ িয়ার လက်နက်တွေတိုးပွားလာနေတယ်ဆိုတဲ့အချက်ကတော့သေချာသလောက်ဖြစ်နေပါတယ်။John Hopkins တက္ကသိုလ်ကနျူကလ িয়ার ဆိုင်ရာကျွမ်းကျင်သူတွေကတော့မြောက်ကိုရီးယားနိုင်ငံမှာနျူကလ িয়ার လက်နက်ပေါင်း10ခုကနေ16ခုကြားရှိနိုင်ပြီး2020ခုနှစ်အထိဆိုရင်လက်နက်ပေါင်း100လောက်ထိပိုင်ဆိုင်လာနိုင်တယ်ဆိုပြီးတော့ခန့်မှန်းကြပါတယ်။မြောက်ကိုရီးယားကနျူကလ িয়ার လက်နက်တွေပိုင်ဆိုင်လာတာဟာတိတ်ကိုစိုးရင်စရာကောင်းတဲ့အချက်ဖြစ်တယ်လို့ American ဖို့ထောက်လိုင်းရေး Agency CIA ညွှန်ကြားရေးမှောင်း Leno Panetta ကပြောပါရရှင
်။ဝါရင်အီဂျစ်တန်တမန်တူဟာအဖွဲ့ဝင်22နိုင်ငံပါ Arab အဖွဲ့ချုပ်ရဲ့အကြီးအကဲသစ်ဖြစ်လာပါတယ်။ကုလသမဂ္ဂဆိုင်ရာအီဂျစ်တန်မဟောင်းအာမက်အာဘူဂိုက်ကိုအတွင်းမှုချုပ်အသစ်အဖြစ်ဖွဲ့ဝင်နိုင်ငံတွေကကြာသပတေးနေ့မှာအမည်စင်းတင်သွင်းလိုက်တာပါအာဘူဂိုက်အနေနဲ့ဖွဲ့ဝင်နိုင်ငံတွေအကြားညီညွတ်ရေးအာရဗ်နိုင်ငံအများပြားမှာ IS အစွန်းရောက်ဖွဲ့ကိုနှိမ်နင်းရေးစတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်ရမှာဖြစ်ပါတယ်ဇူလိုင်လတက်တန်းကုံဆုံးချိန်မှာယာရူကနှုတ်ထွက်ဖို့ဆုံးဖြတ်ထားတဲ့နဘီအယ်အာရဗီနီယာမှာအာဘူဂိုက်ကအစားထိုးတာဝန်ယူမှာဖြစ်ပါတယ်
တချို့လုံးမှုနဲ့ဆွဆွဲခံထားရတဲ့ရုရှားနိုင်ငံသားအဗနီဘူရာကော့ဖ်ဟာလာမယ့်လအတွင်းတရားစီစဉ်မှုမတိုင်ခင်ဒီကနေ့တရားရုံးမှာရှောက်ထားချက်တခုလုပ်မယ်ဆိုတာအမေရိကန်တရားရုံးမှတ်တမ်းတွေကပြပါရယ် SVR လို့လူသိများတဲ့ရုရှားစုံစမ်းထောက်လှမ်းရေးအေဂျင်စီအတွက်သတင်းတွေရယူပေးနိုင်ဖို့နယူးယောက်မြို့ကရုရှားဘဏ်တစ်ခုမှာ Evany Boyakov အလုပ်လုပ်ခဲ့တယ်ဆိုရက်စွပ်စွဲခံထားရတာပါအပြစ်ရှိတယ်ဒါမှမဟုတ်အပြစ်မရှိဘူးဆိုတော့ရှောက်ထားချက်တခုခုကိုဘာယာကော့ဖ်ကဒီကနေ့တရားရုံးမှာတင်ပြနိုင်တယ်ဆိုတာအစိုးရရှင်းနေရတဲ့မတန်တွေကပြတာပါနယူးယောက်မြို့မဟန်ဒန်အရက်ကဘ ഹു တရားရုံးမှာလာမယ့်ဧပြီလ၄ရက်နေ့မှာဘာယာကော့ဖ်တရားရင်ဆိုင်ရပါလိမ့်မယ်စွမ်းအင်ကုမ္ပဏီကျွမ်းကျင်သူအဖြစ်ဟန်ဆောင်ထားတဲ့လျှို့ဝှက် FBI ထောက်လှမ်းရေးနဲ့အကြိမ်အတော်များများလျှို့ဝှက်အစည်းအဝေးတွေလုပ်ပြီးတဲ့နောက်သူ့ကိုဖမ်းဆီးလိုက်တာဖြစ်တဲ့အကြောင်း2015 January လမှာအမေရိကန်တရားရေးဌာနကကြေညာတာပါတရားဝင်အသိပေးတာမျိုးမရှိဘဲရုရှားအစိုးရရဲ့အေဂျင့်အဖြစ်လျှို့ဝှက်လှုပ်ဆောင်မှုနဲ့သူ့ကိုတရားစွဲဆိုထားတာဖြစ်ပါတယ်ရုရှားပေါ်အမေရိကန်ကချမှတ်ထားတဲ့စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုအသေးစိတ်အချက်အလက်တွေအပါအဝင်အမေရိကန်ရဲ့စီးပွားရေးဆိုင်ရာအရေးပါတဲ့အချက်အလက်တွေရယူဖို့ဘာယာကော့ဖ်ဟာတခြားရုရှားလူမျိုးနှစ်ယောက်နဲ့ပူးပေါင်းလုပ်ကိုင်ခဲ့တယ်လို့တရားလိုရှင်းနေတွေကဆိုပါတယ်လျှို့ဝှက်အဆက်သရေရအောင်နယူးယောက်မြို့ခံတွေကိုတိမ်တွင်စီရင်ခဲ့တယ်ဆိုပြီးတော့လဲသူ့ကိုစွပ်စွဲထားပါတယ်ရှင
်ထိတ်တန့်ရောက်သတင်းတွေကိုကိုကြွကြော်သိန်းနဲ့နန်းလောင်တို့ကကြီးညာပေးခဲ့တာပါအခုတော့သတင်းဆောင်ပါတွေကိုတင်ပြပေးပါမယ်ဒုသမ္မတမဲရွေးချယ်ရေးနဲ့အနိုင်ရသူတွေပေါ်အမြင်သဘောထားတွေကိုအရင်ဦးဆုံးတင်ပြခြင်းပါတယ်လွတ်တော်နေရသမ္မတရွေးချယ်ရေးအစုအဖွဲ့တွေကဒုသမ္မတတွေကိုမဲပေးရွေးချယ်ရမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကအဆိုပြုထားသူနှုတ်ဦးပဲအပြတ်အနိုင်ရရှိခဲ့ပါတယ်သမ္မတရွေးချယ်ရေးတမတော်အစုအဖွဲ့ကတော့လက်ရှိရန်ကုန်တိုင်းဝန်ကြီးချုပ်ဒုတိယဗိုလ်ချုပ်ကြီးဟောင်းဦးမြတ်ဆွေကိုဒုသမတအဖြစ်ရွေးချယ်လိုက်တာကြောင့်ဒုသမတ3ဦးထွက်ပေါ်လာပါပြီ။ဒီထဲကနေမတဦးကိုနိုင်ငံတော်သမတအဖြစ်နောက်လာမဲ့သတင်းပတ်တွေထဲပြည်ထောင်စုလွှတ်တော်မှရွေးချယ်ဖို့ရှိပါတယ်။သမတရွေးချယ်မှုဆိုင်ရာအတွက်သတင်းယူဖို့နေပြည်တော်ရောက်နေတဲ့ VOA သတင်းတောင်မမင်ခါကသတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ပါ။ဒုသမတအသီးသီးကိုသမတရွေးချယ်ရေးဆိုင်ရာပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်အစုအဖွဲ့တွေကဒီကနေ့မှမဲခွဲရွေးချယ်ခဲ့တာဖြစ်ပါတယ်။မနေ့ကလွှတ်တော်နေ့ရက်မှာဒုတိယသမ္မတလောင်းအမည်စရင်တင်သွင်းခဲ့တာမှာအနိုင်ရ NLD ပါတီအပြင်ကြံ့ခိုင်ရေးပါတီကပါဒုသမ္မတလောင်းအမည်စရင်တင်သွင်းခဲ့တာကြောင့်အခုလိုမဲခွဲဆုံးဖြတ်လိုက်တာဖြစ်ပါတယ်ဒီလိုမဲခွဲတာမှာပြည်သူ့လွတ်တော်စုဖွဲ့မှာတော့စန္ဒာမဲပေးနိုင်သူအရေအတွက်318ယောက်မှာ NLD ပါတီကတင်သွင်းတဲ့ဥထင်ကျော်က284မဲရခဲ့ပြီးကြံ့ခိုင်ရေးပါတီကတင်သွင်းတဲ့လက်ရှိဒုသမ္မတဒေါက်တာဆိုင်းမောက်ခန့်ကတော့29မဲသာရရှိခဲ့ပါတယ်ပင်မဲကတော့14မဲထွက်ခဲ့ပါတယ်ဒီလို NLD ပါတီကမဲအပြတ်သက်နိုင်ရရှိခဲ့တဲ့အပေါ်ကြံ့ခိုင်ရေးပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဥက္ကူကိုနိုင်ကတော့ရွေးချယ်မှုအပေါ်မှာသူ့အမြင်ကိုအခုလိုပြောပြပါတယ
်ဒါတော့ဟိုပါတီအနေနဲ့တင်မြောက်တယ်ဆိုတာတဲ့ကျွန်တော်တို့ဒီလွတ်တော်ထဲမှာရောက်လာတဲ့ကိုယ်စားလှယ်တွေကဒါပြည်သူကရွေးချယ်ထားတဲ့ကိုယ်စားလှယ်တွေပဲအဲ့တော့ပြည်သူရွေးချယ်ထားတဲ့ကိုယ်စားလှယ်အများစုကနေပြီးတော့ရွေးချယ်လိုက်တဲ့ပုဂ္ဂိုလ်အားလုံးကကျွန်တော်တို့လက်ခံကြရမှာ
။သမရရွေးချယ်ရေးဆိုင်ရာအမျိုးသားလွတ်တော်အစုဖွဲ့မှာတော့စန္ဒာမဲပေးနိုင်သူအရေအတွက်168ယောက်မှာ NLD ပါတီကတင်သွင်းတဲ့ NLD အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဟင်နရီဗန်ဒီယူက148မဲရရှိခဲ့ပြီးကြံ့ခိုင်ရေးပါတီကတင်သွင်းတဲ့အရင်အမျိုးသားလွတ်တော်ဥက္ကဋ္ဌဟောင်းလည်းဖြစ်လက်ရှိအမျိုးသားလွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးခင်အောင်မြင့်ကတော့73မဲသာရရှိခဲ့ပါတယ်။ပင်မဲ6မဲထွက်ခဲ့ပါတယ်။မဲရည်အတွက်အသားနဲ့အမျိုးသားလွတ်တော်အစုအဖွဲ့ကတင်သွင်းတဲ့ဒုသမရအဖြစ်ဦးဟင်နရီဗန်ဒီယူကိုရွေးချယ်ခဲ့တာဖြစ်ပါတယ်။လက်ရှိသမရအရေးချင်းစစ်စစ်ရေးအဖွဲ့မှာလွတ်တော်နေရက်လုံးကဥက္ကဋ္ဌဒုဥက္ကဋ္ဌတွေနောက်ပြီးလွတ်တော်နေရက်ကရွေးချယ်ထားတဲ့လွတ်တော်ကိုယ်စားလှယ်2ဦးတက်မတော်သားဘက်ကရွေးချယ်ထားတဲ့တက်မတော်သားကိုယ်စားလှယ်2ဦးစုစုပေါင်း9ဦးကစစ်စစ်ရွေးချယ်သွားမှာဖြစ်ပါတယ်။ဒီစစ်စစ်ရွေးချယ်ရေးအဖွဲ့မှာပါဝင်တဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဥပမျိုးသိန်းကရွေးချယ်မဲ့စည်းမျဉ်းတွေနဲ့ပတ်သက်ပြီးအခုလိုပြောပြပါဗျ
။အထူးသဖြင့်ဒီနိုင်ငံသားဖြစ်မှုပေါ့နိုင်ငံသားဖြစ်မှုမှာကာယကံရှင်ရဲ့နိုင်ငံသားဖြစ်မှုသူ့ရဲ့ဒီပညာအရေးချင်းเนาะသူ့ရဲ့ပညာရရှင်းပါမယ်မပေါ့နေနေပါမယ်ပေါ့เนาะသူ့ရဲ့အလုပ်ကံနေပါမယ်ဒီဟာတွေစစ်စစ်နေပေါ့ဒါကသူ့ရဲ့မိသားစုဇနီးခင်ပွန်းနောက်တခါသားသမီးတွေသူတို့နဲ့သူတို့ဆိုတာကျွန်တော်တို့ဒီအမျိုးအိုတွေမှာဖော်ပြထားတဲ့အချက်တွေနဲ့ကိုက်ညီခြင်းရှိမရှိစစ်စစ်ပါမယ်ပေါ့ဒါပထမဆုံးအချက်ပေါ့เนาะဒုတိယသမ္မတကြတော့ဒါထပ်ပြီးတော့ဟိုပို့ပြီးတော့နည်းနည်းလေးအသေးစိတ်စစ်ဆေးတဲ့သဘောမျိုးတော့ပဲဖြစ်မှာပါဟိုသူတို့ဥပဒေတွေအရာနည်းဥပဒေကြဖော်ပြထားတဲ့အတိုင်းပဲပုံမှန်26 29 27တို့ဖော်ပြထားပါတယ်ဒီတိုင်းစစ်ဆေးစစ်ဆေးရပါမှာဒါလိုအပ်လို့ရှိရင်လည်းကာယကံရှင်ကိုမေးဖို့လိုတယ်တစ်ချက်ပေါ့နောက်လိုအပ်လို့ရှိရင်သက်ဆိုင်ရာဌာနတွေအဖွဲ့အစည်းတွေလည်းမေးဖို့လိုတယ်ဒီကတော့သူစစ်ဆေးမဲ့ပုံစံလေးပေါ့နော်အားလုံးလေးပဲရှိပါတယ်အဲ့တိုင်းပဲကျွန်တော်တို့စစ်ဆေးတော်ဖို့ရှိပါတယ်
လက်ရှိချိန်မှာတမတော်သားအစုဖွဲ့ကသူတို့ဘက်ကရွေးချယ်ထားတဲ့ဒုသမရအဖြစ်လက်ရှိရန်ကုန်တိုင်းဝန်ကြီးချုပ်ဦးမြင့်စွေကိုဒီကနေ့ပဲရွေးချယ်လိုက်ပါတယ်။ဒီလိုရွေးချယ်လိုက်တဲ့အပေါ်မှာဝေဖန်မှုတွေအမျိုးမျိုးထွက်ပေါ်နေလေရှိပါတယ်။တမတော်သားဘက်ကရွေးချယ်လိုက်တဲ့ဒုသမရနဲ့ပတ်သက်ပြီးမြမနိုင်ငံရေးလေလာသုံးသက်သူဦးစီသူအောင်မြင့်ကတော့အခုလိုသုံးသက်ပြောဆိုလိုက်ပါတယ်
။တကယ်တော့ဒီအခုအာဏာအလွဲအပြောင်းမှာဆိုရင်အကျိုးစီးပွားဆိုင်ရာကိစ္စတွေအတော်များများကသမရနဲ့ဒီ energy အစိုးရအဖွဲ့မထဲကိုရောက်လာလိမ့်မယ်ရောက်လာလိမ့်မယ်ဆိုတဲ့အခါကျတော့ဒီအရင်စစ်ဘုကျိုးဟောင်းကြီးတွေအနောက်သို့ကြံရစ်သွားတဲ့အကျိုးစီးပွားတွေကိစ္စဆိုတာအများကြီးကြံရစ်တယ်ဆိုတော့ဒါတွေကိုပြန်ပြီးတော့ကာကွယ်ဖို့ပြန်ကင်တွယ်ဖို့ဆိုရင်ဟိုပြည်နယ်ဝန်ကြီးချုပ်တိုင်းဝန်ကြီးချုပ်အဆင့်ရောက်ဒီရာထူးရထားနေတဲ့ကင်တွယ်လို့ရတယ်ဒါပေမဲ့အဲ့ဒါတွေနဲ့ပတ်သက်လို့ဒီနိုင်လို့မရဘူးနဲ့တူပါတယ်ဒီနိုင်လို့မရတဲ့အခါကျတော့ဒါတွေကိုကင်တွယ်နိုင်တဲ့နေရာကတူသမရတည့်ရနေရာပဲဖြစ်လိမ့်မယ်။ဒုသမရတစ်ကအဲ့ဒါတွေကိုကင်ကွယ်နိုင်တဲ့ခါကျတော့ကျွန်တော်ဘုရားမြေဆွေကအရင်ရှေ့ဆုံးလက်ထက်ကလေးကတာဝန်လေးကြီးကြီးမားမားကြီးယူခဲ့တယ်။လက်ရှိချိန်ထိလည်းအကျိုးစီးပွားတွေနဲ့ပတ်သက်ပြီးတော့မှအများကြီးသူကဟိုကင်ကွယ်ထားတဲ့ဟာတွေရှိတဲ့ခါကျတော့သူ့ကိုအဓိကထားပြီးတော့အကျိုးစီးပွားတွေကိုကာကွယ်ဆောင်ရှောက်ဖို့တတူကိုဒုသမရခန့်လိုက်တယ်လို့ထင်ပါတယ
်။ခုချိန်မှာတော့ပြည်သူ့လွတ်တော်အမျိုးသားလွတ်တော်နဲ့တမတော်သားအစုဖွဲ့တို့ကဒုသမရတဦးစီရွေးချယ်ပေးလိုက်တာကြောင့်မကြခင်မှာဒီဒုသမရတွေကိုသမရအရေးချင်းပြည့်မီချင်းရှိမရှိစီစစ်သွားမှာပါဒီလိုစီစစ်ပြီးရင်မဲခွဲကမဲအများဆုံးရသူကိုနိုင်ငံတော်သမရအဖြစ်ရွေးချယ်သွားမှာဖြစ်တာကြောင့်လာမယ့်မတ်လ15ရက်နေ့မှာပြည်ထောင်စုလွတ်တော်အစည်းအဝေးကျင်းပပြီးနိုင်ငံတော်သမရရွေးချယ်သွားဖို့ရှိပါတယ်
ဒုသမတမဲပေးရွေးချယ်ရမှာ NLD ပါတီကအစိုးပြထားသူနှုတ်ပြသနိုင်ရခဲ့တာကိုမမေခသတင်းပေးပို့ခဲ့တာပါရှင်။အခုဆက်လက်ပြီးတော့တက်လာမဲ့အစိုးရတဲ့အနေနဲ့အမျိုးသားပညာရေးဥပဒေကိုပြင်ဆင်ဖို့ဘက္ခဒကျောင်းသားတွေတောင်းဆိုလိုက်တဲ့အကြောင်းကိုတင်ပြခြင်းပါတယ်။ဘက္ခဒများအဖွဲ့ချုပ်ဟာအမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်ခီးရှည်ချီတက်ပြီးကန့်ကွက်သပိတ်မောက်ခဲ့ကြရမှာအကြမ်းဖက်ဖြိုခွင်းခံရပြီးကျောင်းသားတွေဟာအကျဉ်းထောင်တီးတီးမှထိန်းသိမ်းခံခဲ့ရတာပါ။ဆန္ဒပြကျောင်းသားတွေအကြမ်းဖက်ဖြိုခွင်းခံရတဲ့တစ်နှစ်ပြည့်နေမှာပဲတက်လာမဲ့အစိုးရတဲ့အနေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ပေးဖို့တောင်းဆိုလိုက်ကြပါတယ်။အပြည့်အစုံကိုတော့ VOA သတင်းတော်မှအေးအေးမှကသတင်းပေးပို့ထားပါရရှင်။
အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်တပိတ်မောက်ခဲ့တဲ့ကျောင်းသားခေါင်းဆောင်တွေနဲ့ဝန်ရံပီသူတွေကိုထိမ့်သိမ်းခဲ့တာတစ်နှစ်ပြည့်ခဲ့ပြီဖြစ်ပါတယ်။တစ်နှစ်အတွင်းမှာမြန်မာနိုင်ငံရဲ့တရားစီရင်ရေးဟာမှမျှတမှုတွေကိုခံစားခဲ့ရပြီးတိုင်းပြည်ပြုပြင်ပြောင်းလဲရေးအတွက်အခက်အခဲတွေရှိနေတာဟာ2008ခုနှစ်ဖွဲ့စည်းပုံကြောင်းဆိုပြီးကျောင်းသားတွေကပြောဆိုလိုက်ပါတယ်။ဒီအတွက်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့အတွက်တောင်းဆိုလိုက်ကြောင်းဘက္ခဒများအဖွဲ့ချုပ်ရဲ့ဗဟိုလုပ်ငန်းကော်မတီအဖွဲ့ဝင်ကိုရှင်းရစာကအခုလိုပြောပါတယ်
။ကျွန်တော်တို့အတိုင်းပြီးမှဖြစ်နေရဲပေါ့နော်အဓိကပြဿနာအများစုရဲ့အခြေခံအကြောင်းရင်းထဲမှာဒီကဒီ2008ဖွဲ့စည်းပုံကအဓိကကြားအကြောင်းအရာဒီရဲ့လိုကြောင်းနေနဲ့ရှင်းလင်းသုံးသပ်တယ်။ဖွဲ့စည်းပုံနဲ့တော့ကျွန်တော်တို့ဒီမိုကရေစီအစိုးရရဲ့ဒီမိုကရေစီလူဖွဲ့စည်းပြီးဖြစ်ပေါ်လာမှာမဟုတ်နိုင်ဘူး။အဲဒါကြောင့်မို့ကျွန်တော်တို့ကဒီဖွဲ့စည်းပုံကိုအငြင်းဆုံးပြင်ဆင်ပြောင်းလဲတဲ့နေရာလို့ကျွန်တော်တို့ကတော့ကြုံကြည့်ရတဲ့ကျွန်တော်ဂျင်နာတက်မှာအဲ့ဒါကိုထည့်သွင်းယူတာပါပဲ။ကျွန်တော်တို့ရဲ့ဖွဲ့ချုပ်ရဲ့ရည်ရည်ချက်ကနှစ်ဆောင်ရဲ့ဖွဲ့စည်းပုံဖြတ်သိမ်းရေးပါပဲခင်ဗျာ။ဒါမဲ့ဟိုကျွန်တော်တို့ကဟိုဖြတ်သိမ်းရေးဆိုတာကျွန်တော်ရဲ့အမြင်နဲ့ဆက်နေကျွန်တော်ရဲ့ရည်ရည်ချက်ကိုပြောတာပါ။လက်ရှိအချိန်မှာတော့ဟိုဘယ်လိုပဲပြောကျွန်တော်တို့တော့အလုံးစုံမဖြတ်သိမ်းနိုင်ဘူးဆိုရင်တော့မှမြန်မာဒီမိုကရေစီဖွဲ့ချုပ်ဦးဆောင်တဲ့အစိုးရဟာဒီနှစ်ဆောင်ရဲ့ဖွဲ့စည်းပုံတွေကဒီမိုကရေစီဆန္ဒဆန္ဒနဲ့မညီကြောင်းရောညီတဲ့အချက်လက်တွေအားလုံးကိုမဖြစ်မနေပြင်ဆင်နေတယ်လို့ကျွန်တော်မြင်
2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေဟာ2015ခုနှစ်ရွေးကောက်ပွဲမှာမဲအပြတ်သတ်နဲ့အနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွက်လည်းအခက်အခဲတွေကြုံနေရသလိုစစ်တပ်ရဲ့အောက်မှာရှိတဲ့ဌာနဆိုင်ရာတွေထဲကပြည်ထရေးဌာနဟာအရေးကြီးဆုံးဖြစ်တယ်ဆိုပြီးကျောင်းသားတွေကဆိုပါတယ်။ဒါဟာတက်ကြွလှုပ်ရှားသူတွေအတွက်နှိမ်နှင်းလို့ရအောင်လှုပ်ဆောင်နိုင်သေးတဲ့အတွက်ဒီဖွဲ့စည်းပုံကနေတချို့အပိုင်းတွေကိုတော့ပြင်ဆင်ဖို့လိုအပ်တာဖြစ်တယ်လို့လည်းဆိုပါတယ်။
ဖွဲ့စည်းပုံအရာပေါ့နော်ဒီတည်းကြီးဆိုဝင်ကြီးတန်ဒီတည်းကြီးကိုဒီစစ်တပ်အောက်မှာပဲထားတဲ့အတွက်ကျွန်တော်တို့စိတ်ကနေမှုရအများကြီးတုံ့ပြန်နေပါပဲအခင်ဗျ။ဘာဖြစ်လို့လဲဆိုတော့ဘာလို့ဆိုတော့ကျွန်တော်တို့အခုမြန်မာဒီမိုကရေစီဖွဲ့ချုပ်ဦးဆောင်တဲ့အစိုးရဆက်လာမယ်။သူတို့မှာဖွဲ့စည်းပုံအခြေခံဥပဒေအရကန့်သက်ထားတဲ့အကန့်သက်တွေကြောင့်သူတို့မှလုံနိုင်စွမ်းအားတွေအများကြီးခက်ခဲရှိရဆိုပေမဲ့သူတို့လည်းတို့တဆိုင်နိုင်ကြလောက်ဒီလိုလူအကျိုးစီးပွားအတွက်ဒီမိုကရေစီရေးအတွက်သူတို့တန်နိုင်ကြလောက်လုပ်နိုင်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်ယူဆပါတယ်။ဒါပေမဲ့အရေးကြီးတဲ့ဘောနော်ဟိုတန်တန်ရဲ့အရေးကြီးတဲ့ပြည်ထရေးလိုဌာနမျိုးဝန်ကြီးဌာနမျိုးကိုဒီရေကောက်တင်မြောက်ခံရတဲ့အနိုင်ရပါတီကဘောနော်ကင်ရီကချိန်ထုတ်ကမရှိပဲနဲ့သူတို့နဲ့မဆိုင်တဲ့ဒီစစ်တပ်ကချိန်ထုတ်ကန်ဆယ်မဲ့ဆိုတဲ့အတွက်ဒီစစ်တပ်ရဲ့သူ့ရဲ့အကျိုးစီးပွားဘောနော်စစ်တပ်ရဲ့အကျိုးစီးပွားကိုထိခိုက်ကြလို့ယူဆနိုင်တဲ့ဒီမိုကရေစီတက်ကြလှုပ်ရှားသူတွေကိုဆက်လက်ဖမ်းဆီးဖို့ဒီဆက်လက်အရေးယူဖို့ပြီးတော့အမျိုးမျိုးနှောက်ယှက်ပေးဖို့တွေကဆက်လက်လှုပ်ဆောင်သွားမှာသူတို့ကဆက်လက်လှုပ်ဆောင်သွားမှာသိကြတယ်လို့ရှိ
ပြီးခဲ့တဲ့နှစ်တစ်နှစ်ကျော်မတ်လ10ရက်နေ့ကစပြီးကျ Jauh nari ko, acam per jayne pukhwe ga pansi tenteng thangai raba. Dene jo jare thi, tiya yau ni ga ni, jauh ta kau zau tu ugo, amu bang nase ga ni, goze lau thi, tiya sui su ni dari le, ma pi song de le dui, jauh nari po, tiya miya ta le siye mu go, ma khan zai abu lo le, piyo so ja ba le, di acche ni le au ma, a soya te le te dui, piyo miin piyo le mu le, lo nai bo dui le, miyo man ni ja raba. Amiota democracy apajokaro, party and nayaga mesoye, a chintown nirema, nangaye a chinat uma majanzia busopi, yuko wema tanging up yosu taraba, tabi me, natashikone prezibongani, nangaye ne tetra lushaduri etwe, party losa name lesuragaro, lila duriga ke canijavare, majagin tela rome, samarati hale, tuye lupa and guine. Yamaluri and Nina Murigo below a tiny darty, Losa Namelesore, Sango Jetty, Shinny Sobi, Enina Jin Tining and Adri Miriari Male, Weven Jetty Traponi Rava, Jaunari Gule, Leshi Tiao Toniariga, Nizin Lulu Piponi B, Nizin Tayavi Gentangani, Yango Machida Tiao Nigo Teniare Dweb, Say Bayo by Saya, Tigai Muri Epin, Jamai Tigai Muriva, Kanzaniare Lule. Bagada Gonzo Niga Suvare, Bagadamia Puejo Ye, Lebanon Puquekayamu, the Nipi, Topian Jetemaro, the Baymo Downamia Donso Gere, Democracy Pinaye, Donso Jemia, Miyashi de Lu, a champion Ningere, Piemu Julo Durigule, a Mandiana and Yi, Uvuria, Ye, you saw your chamber pew did a jungle, Josu Tabi, Soya Lutone, John Maria, Livers and Kadiga Way Dine, Long Ansin, since this saw your quip, Pianya Yigule, Donso Tabare.
Dalame, Suyate in a township where Zibon Chicken Ubdi Pin Sin Pebo, Pagada Jangda with Downsure at Jango Mae Madrin Pebo Gerawashe, a guru American and Yabet de Lady Jayama, American Thamta Long Juebema, Ye Tira Juke of Wary, Shed Dimpa Ingani, Timpayama, Party Dringa Guzle, Memia Piacia, Florida Ne, Ohio Pinerule, Pawima Pipare. Republican Party, Gozle Rija, Titan Yonide, Grija the Tate, Donald Trump, Yamu, Shane Hongrigo, Shotabu, Joban, Nidure, Puaro, Ingane, Ju, Juebueha, now song Queen Yetukule, Pinai Mare, Vio the Dinah James Malo yet the Dins Hambaguro, Guangling Uga, Piopia, Bima Pibareshe.
Michigan, Mrs. Pine, Hawaii Pineriman, now song, Homework, and Chamil Lungation, Donald Trump, to Sanchinide, Republican Party Ringa, Shane Wan Shidure, Tokamuri, Yabu, Josani as a Pibare.
I think it's time to unify. We have something special going in the Republican Party, and
Ninyo Jao Chinda Milo Temare, Republican Party Rema Tujaja Chini Dia, Bobo Nibime, Party Rema Tetan Loalu Durugu Duru Kornijare Duri, Chetalu Nameta Tajare Durigaro, Tao Lamakan and Jadibao.
The Malampi Yumakao, we go Chija can join your in a tekatari, Lame Ingani, maybe Wema, Pempepite, Uyopine, Ochoemu, Junke Sinine, Tukuzapu, Pinema, and Nayao, Juzani Arilu, Saint Comurinele, Donald Trump in Sainiava.
And I want you to know I'm going to continue to run a positive campaign.
A few the boss on a CEO whom you go over, Salo Dome, Sura, T. Pelovar, Yone Simbi, Ludagago, Shune, Light Tony, Mam Hobo.
Donald Trump and Omi Murigo, Hantame, Mahaviu and Narcugaro, Teletoma, Marco Rubio, Tukuzapu, Florida Pinema, and Nayao, Lopo Pipare, Republican Cozericha, Nautania Machine, Teletoma, Marco Rubio, Garo, Donald Trump, Muda, Patiatum Lampi, Uchela Messui, Pianpe to Mukati Patiga, Shirania Machine, Nanganjai Wunjio, Hilai Clindangu, Shinamam Hopusubi, Mesa Nashinigu, CEO Niraba.
We are not going to defeat her. If we nominate someone, that over 60% of our party rejects.
But the 60 year old Joga, Sanjin, the Dudio, Tomu de Bunga, Mimepi, Lu, Pioni, the Dudiago, Tempion Lime Swing, Hillary Clinton, Naimale Mahobo.
Diamele Lucid and Chuya, Florida Pinema, Donald Trump, Taziani, the Lu, Oyo Pinemaro, Pine Uchuimu, Junkesine, Tokamu, Matemi and Shinibare, Bipartisan, Muaia Tanaga, John Fortiagaro, Lame in Anima, Donald Trumu, Hantabugaro, Taimuela, Ulu, Tontapare.
Right now, Donald Trump is likely to win a lot of states, and the other three divide the vote.
Absolutely,
the party's on the verge of tearing itself apart. That what Trump is doing is basically saying that the questions the party has asked itself.
Trump
လွန်ခဲ့တဲ့နှစ်30အတွင်းပါတီတွင်းမှာမေးခွန်းထုတ်နေကြတဲ့ကိစ္စမျိုးပါ Trump ကတော့ဒါတွေမလုပ်ဘူးဆိုပြီးပြောနေတာပါ
ဒေါ်နယ်ထရမ့်ကိုဟန်တာမဲ့နီလန်နေထဲမှာတော့ဇူလန်လာနဲ့ကျင်းပဖို့စီစဉ်ထားပြီးအခြေတင်ဖြစ်စရာတွေကြေဝန်းနိုင်တဲ့ပါတီညီလာခံလည်းတခုပါဝင်ဖြစ်ပေမဲ့ပြဿနာတွေလည်းပေါ်နိုင်တယ်လို့အမေရိကန်တက္ကသိုလ်ကနိုင်ငံရေးအကြီးအကဲအလန်လစ်ချမန်ကပြောပါတယ
် If the Republicans wrest the nomination away from the clear vote leader that would be disaster
တောက်ခံမှုတွေတိတိတတ်တာအသာစီးရနေတဲ့သူကိုမရွေးချယ်ဖို့ Republican တွေစ조사မယ်ဆိုရင်တော့တကယ်ကိုအကြက်တဲနဲ့ကြုံရပါလိမ့်မယ်လူတို့အတန်ကိုလက်မခံတဲ့ဩဇာရှိတဲ့လူတစုကကျင်းပတဲ့အထွေထွေရွေးကောက်ပွဲတစ်ခုလိုဖြစ်သွားနိုင်ပါတယ်
။အင်္ဂါနေ့ကျရင်ဖလော်ရီဒါနဲ့အိုဟိုင်းိုပြည်နယ်တွေမှာကျင်းပမဲ့မဲပေးပွဲတွေမှာဒေါ်နယ်ထရမ့်သာအနိုင်ရခဲ့မယ်ဆိုရင်တော့ Republican Party ရဲ့သမ္မတလောင်းအဖြစ်ရွေးချယ်ခံရဖို့တည်ရသလောက်ဖြစ်နေပြီလို့လည်းကျွမ်းကျင်သူတွေယူဆနေကြပါတယ်ခင်ဗျာ။
ရင်ဘတ်အတော်ကြာမျောလင်းဆောင်ဆိုင်နေခဲ့ကြရတဲ့ဒုတိယသမ္မတလောင်းအမည်စီးရင်တွေထွက်လာပါပြီ။နှစ်ပေါင်း50ကျော်အတွင်းပထမဆုံးအဖြစ်အရတားစစ်စစ်သမ္မတတဦးဦးဆောင်မဲ့အစိုးရအဖွဲ့တည်းလေမကြခင်ပုံပေါ်လာတော့မှာပါ။အခုအမည်စီးရင်တင်သွင်းထားတဲ့ဒုတိယသမ္မတလောင်းတွေနဲ့ပတ်သက်ပြီးကျွန်တော်တို့သောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်စနေနေ့ညတိုင်းရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။စနေနေ့ညတိုင်းရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထားမှန်ဖိတ်ခေါ်ပါရစေ။အခုကျမတို့အတန်လွင့်နေတဲ့ radio အစီအစဉ်ပြပြချင်းမှာပဲ VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုည9:00ကနေ9:00ခွဲအထိထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 Jodu ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်သိန်းကကြေညာပေးမှာဖြစ်ပါတယ်ရှင်။
Republican Party ကိုစားပြုသမ္မတလောင်းဖြစ်ဖို့ကြိုးစားနေသူ၄ဦးကြားကြာသပတေးနေ့ညကလုပ်တဲ့စကားစစ်တိုးပွဲတွင်ကိစ္စရပ်အများအပြားကိုအခြေတင်ပြောဆိုကြတဲ့အစွန်ရောက်အစ္စလာမ်ဘဝရနိုင်ငံခြားရေးမူဝါဒနဲ့ကုံသွေးဆန်ရကိစ္စရပ်တွေလည်းပါဝင်ပါတယ်။လာမယ့်အင်္ဂါနေ့မှာလုပ်မယ့် Primary နဲ့ Caucus ပနာမရွေးချယ်ပွဲတွေမတိုင်ခင်နောက်ဆုံးလုပ်တဲ့စကားစစ်တိုးပွဲလည်းဖြစ်ပါတယ်။အစွန်ရောက်မူဆလင်တွေရဲ့ချင်းချောက်မှုနဲ့ပတ်သက်ပြီး Donald Trump ကရှေ့ရှေ့လျားလျားပြောဆိုတာမှာသူပြောထားမှုတဲ့အမေရိကန်ကိုမုန်းနေတဲ့မူဆလင်တွေအများကြီးရှိတယ်ဆိုတာကိုရက်ခံပြောသွားပါတယ်။ဒါအပြင်အရှိလေပိုင်းမှာ IS စစ်သွေးကြွတွေကိုနှိမ်နင်းဖို့အတွက်အမေရိကန်မြေပြင်တပ်ဖွဲ့3000လွှတ်ဖို့သူစဉ်းစားမယ်လို့လည်းပြောပါတယ်။ IS အစွန်ရောက်ဝါရကင်ဆွဲတဲ့အဖွဲ့အစည်းကခိုးယူခဲ့တဲ့မှတ်တမ်းတွေကနေပြည်ပမှာရှိနေတဲ့အစွန်ရောက်ဝါရကင်ဆွဲတဲ့အုပ်စုတွေကိုဖော်ထုတ်နိုင်မယ့်ပြင်သူတို့ကိုသူတို့ကာလီဖိတ်တွေလို့ကြေညာထားတဲ့ IS အစွန်ရောက်တွေကိုအကြီးအကျယ်ချေမှုန်းနိုင်မယ်လို့မျှော်ကမန်းထားကြပါတယ်။ထွက်ပြေးလာတဲ့ IS အဖွဲ့ဝင်အောင်တယောက်စီကနေပြည်တိန်အခြေဆိုင် Sky News ကရထားတဲ့ထောင်တောင်းချီတဲ့ IS တွေရဲ့လျှို့ဝှက်စာရွက်အထောက်အထားတွေကိုအမေရိကန်ပြည်ထောင်ဂျာမနီနဲ့တခြားနိုင်ငံတွေကအကြမ်းဖက်မှုတံပြန်ချေမှုန်းရေးကျွမ်းကျင်သူတွေလေ့လာဆန်းစစ်နေကြပါတယ်။ကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းမှုတပ်ဖွဲ့ဝင်တွေရဲ့လိမ်ပိုင်းမတော်မတရားလုပ်မှုနဲ့အလွဲသုံးစားလုပ်မှုတွေအဆုံးသတ်ဖို့ခိုင်မာပြီးအားကောင်းတဲ့လှုပ်ဆောင်ချက်မျိုးလုပ်ဖို့လိုတယ်လို့ကုလသမဂ္ဂဒွေးမှုချုပ်ဘန်ကီမွန်းကပြောလိုက်ပါတယ်။လွန်ခဲ့တဲ့နှစ်တွင်လိမ်ပိုင်းဆိုင်ရာမတော်မတရားလုပ်မှုဆိုင်ရာဆွဆွဲချက်69ခုရှိခဲ့တယ်လို့မစ္စတာဘန်ကပြောပါတယ်။တာလီဘန်တွေဟာသူတို့ရဲ့မာကန်နေမည်ဖြစ်တဲ့အာဖဂန်နစ္စတန်နိုင်ငံဟဲလ်မန်ပြည်နယ်ထဲမှာအုပ်စု၃ခု꿰နေတယ်လို့ကာဘူးမှာရှိတဲ့အမေရိကန်ဗိုလ်ချုပ်ကြီးကကြာသပတေးနေ့မှာပြောပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်သိန်းကကြေညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်။ VO American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00ခွဲနဲ့9:00အထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်တစ်နာရီကြာမှထုတ်လွှင့်မယ့်ည9:00ကနေ10:00အထိအစီအစဉ်တွေကိုတော့ line to meter 24 25 30နဲ့ 50 နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VO ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.